ရှိတော်အချာမှာမြန်မာနိုင်ငံဟာကဘာလက်ခီးသွားလာမှုမှာနံပါတ်၈နေရာမှာတည်ရှိနေပါတယ်။ဥရောပကကဘာလက်ခီးသွားတွေအဝင်နှဲလာတဲ့အတွက်အချာခီးသွားတွေနဲ့အစားထိုးနေရာကြောင်းဟိုတယ်နဲ့ခီးသွားဝင်ကြီးဌာနကဦးမြင့်ထွေးကပြောပါတယ်။
ကျွန်တော်တို့ဟိုပါပေါ့အခုလက်ရှိနေတဲ့မှာတော့ကျွန်တော်တို့ထိုင်းရဲ့ပြုတ်ကေကတော့ကျွန်တော်တို့အများဆုံးပါပဲကျွန်တော်တို့နိုင်ငံဝင်ရောက်တဲ့ပတ်နေတာပေါ့နော်ကျန်တဲ့နေရာတွေကတော့ကျွန်တော်တို့ဟိုပါပေါ့အနေနဲ့ကျွန်တော်တို့ရောက်နေလေရှိတာပေါ့ဒါမှမဟုတ်ဥရောပနိုင်ငံတွေကတော့အခုကတော့ဒီဥရောပနိုင်ငံဒီဥရောပနိုင်ငံဘက်ကနေရှိတော့ပါပေါ့နော်ဒီကဝင်ရောက်မှုနေလာတဲ့ခါမှာကျတော့ကျွန်တော်တို့ကဒီအာရှနိုင်ငံတွေဘက်ကိုကျွန်တော်တို့ကုစားမှုတစ်ခုပေါ့ဗျာပြောလို့ရှိပါတော့ဒါကိုကျွန်တော်တို့ညစ်တင်ပုံပုံညစ်တင်ဆိုမှကျွန်တော်တို့လုပ်နေတာပေါ့
မြန်မာနိုင်ငံကိုကဘာလက်ခီးသွားလာမှုဟာလက်ရှိမှာထိုင်းနိုင်ငံနဲ့တရုတ်နိုင်ငံကအများဆုံးဝင်ရောက်နေကြတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်စက်တင်ဘာလကကဘာလက်ခီးသွားလာရောက်မှုထက်ယခုနှစ်ခီးသွားဝင်ရောက်မှုဟာကျဆင်းလာတယ်လို့ဟိုတယ်နဲ့ခီးသွားဝင်ကြီးဌာနကပြောပါတယ်ပြီးခဲ့တဲ့နှစ်ကကဘာလက်ခီးသွားလုပ်ငန်းကနေအမေရိကန်ဒေါ်လာ3000ကျော်ဝင်ငွေရရှိခဲ့တယ်လို့ဟိုတယ်နဲ့ခီးသွားဝင်ကြီးဌာနရဲ့အချက်အလက်တွေအရသိရပါတယ်ပြီးခဲ့တဲ့2018ခုနှစ်ကဖြစ်ပွားခဲ့တဲ့ရခိုင်ကိစ္စကြောင့်ကဘာလက်ခီးသွားလုပ်ငန်းဟာကျဆင်းလာတယ်လို့မြန်မာနိုင်ငံခီးသွားလုပ်ငန်းအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးခင်အောင်ထွန်းကပြောပါတယ
်2019မှာဖြစ်သွားတဲ့ရခိုင်ရင်းစင်းကကျွန်တော်တို့အတွက်ပြောလို့ impact ကြီးတယ်ဆိုတာကိုထားတယ်ကျွန်တော်မှ50%လောက်ရှိတယ်ဒါနဲ့50%လောက်ကကျွန်တော်ပြောလို့ရခိုင်ကိစ္စက human crisis လို့မျိုးဖြစ်တယ်အဲ human crisis လို့မျိုးဖြစ်နေတဲ့ဆိုတဲ့အခါကျတော့ DI ဟာက impact ကလမ်းကြောင်းတစ်လုံးတစ်လုံးလို့ပဲခဏခဏလာသမားပြလာရခတ်တယ်ပေါ့နော်ဟော intention media ရဲ့တစ်ဖက်ဆောင်နေနေတယ်ကျွန်တော်ခန်းနေရတယ်ဆိုတဲ့အခါကျတော့ဒီဆိုတဲ့ထက်မှာကျွန်တော်တို့ဟလာဟိုတုတ်တယ်မယ်လို့ထင်လာတဲ့ခြေသွားလုပ်ငန်းကအခုလိုအခက်အခဲနဲ့ရင်ဆိုင်နေရတာပေါ့
ခီးသွားလုပ်ငန်းတွေမှာဝင်ငွေအများဆုံးရရှိတာကဥရောပနိုင်ငံတွေနဲ့အမေရိကန်နိုင်ငံကဖြစ်ကြောင်းသိရပါတယ်။ဥရောပနဲ့အမေရိကန်နိုင်ငံကခီးသွားတွေဟာမြန်မာနိုင်ငံမှာလာရောက်ပါကငွေကြေးတုံ့ပြန်မှုတွေရှိတယ်လို့နေထိုင်မှုအချိန်ကလည်းကြာမြင့်ပါတယ်။စင်းစရားတွေရမြန်မာနိုင်ငံကိုလာရောက်တဲ့ကဘာလက်ခီးတဲ့ဆယ်ယောက်မှာ9ယောက်ဟာပကံကိုလာရောက်လက်ပတ်ကျသူတွေဖြစ်ပါတယ်။လက်ရှိပကံမှာလည်းရခိုင်ကိစ္စတွေကြောင့်ကဘာလက်ခီးတဲ့ဝင်ရောက်မှုနည်းပါးလာပါတယ်။အဲဒီလိုနည်းပါးမှုကြောင့်ပကံကဟိုတယ်လုပ်ငန်းတွေမှာထိခိုက်လာပြီးတချို့ဟိုတယ်တွေဆိုပြောင်းရောင်းဖို့တောင်လုဆောင်နေကြတယ်လို့ပကံရဲ့ဟိုတယ်လုပ်ငန်းရှင်များဥက္ကဋ္ဌဦးစောဝိကပြောပါတယ်
။သတင်းမီဒီယာတွေနဲ့အနောက်နိုင်ငံသားတွေနဲ့စကားပြောကြည့်လိုက်တဲ့အခါမှာအင်္ဂလိပ်ကဒီအနောက်တကားကိစ္စပေါ့။နောက်ဘင်္ဂါလီကိစ္စတွေကဒီအင်္ဂလိပ် image ကိုသွားပြီးတော့ပြစ်စီတယ်ပေါ့။အဲ့တော့ဒီ image ကဘာပဲပြောပြော tourism ဆိုတာ very sensitive ဖြစ်တဲ့အတွက်ကြောင့်ဒီ political issue ဖြစ်တော့ညာလည်းပဲအင်္ဂလိပ် tourism မှာလာပြီးတော့ကျတော့ impact လာဖြစ်တယ်။အဲကြောင့်အဓိကတော့အဲ့ဒါကြောင့်ပဲအင်္ဂလိပ် tourism increase မျိုးတွေနဲ့ decrease ဖြစ်သွားတယ်လို့အင်္ဂလိပ်ယူဆတယ်ပေါ့။တချို့ hotel တွေဆိုရင်အင်္ဂလိပ်လာလာပြောကြတယ်သူတို့ရောင်းရင်ပါတယ်ဆိုတော့ hotel တွေဒီအတန်လေးတွေတော်လေးကျဲလာပါတယ်။သူတို့လုပ်ငန်းရှင်အကြီးကြီးကတောင်းခံနိုင်တော့ညာလည်းပဲဒီကိုပိုင်တနိုင်းတစ်ပိုင်းစီဝိုင်းလုပ်ငန်းရှင်တွေကြတော့သိပြီတော့မတောင့်ခံနိုင်တော့ဘူး။ဘာဖြစ်လို့လဲဆိုရင်သူတို့ကရသွားပြန်အကြတော့လုံးနေနဲ့လုံးလို့ကြတယ်။ဒီ loan interest တွေကလည်းတအားကျက်လာတော့ကြတော့ဒီ burden ဖြစ်တာကိုအကြတော့မခံနိုင်ဘူးပေါ့။ဒါကြောင့်တချို့ရောင်းကျင်လာတဲ့ hotel မျိုးအကြ hotel အကြီးတစ်လုံးနဲ့အကြဆိုတော့လာပြောဘူးလေ။တော်တော်ကြီးတဲ့ hotel ကြီးပါ။သူလည်းရောင်းကျင်နေလာပြောတယ်။နောက်တစ်ခါ hotel အသေးလေးတွေလည်းပဲ၄၅၆လုံးလောက်ရှိပြီသူတို့ရောင်းကျင်ပါတယ်ဆိုပြီးလာပြောတယ်။
ပကမာနေထိုင်သူတွေရဲ့80ရာခိုင်နှုန်းဟာခီးသွွားဧည့်သည်တွေကိုမှီခိုလှုပ်ရှားနေကြရသူတွေပါ။အခုလိုရခိုင်ကိစ္စကြောင့်ကဘာလက်ခီးသွွားတွေနည်းလာတာကိုအချိန်မီလှုပ်ဆောင်နိုင်ဖို့တိုက်တွန်းကြောင်းပကံကဝိုင်းအဲ့လဲညုံဦးစုံဝင်းချိုကပြောပါတယ
်။အဓိကဘလို့ဆေးကူရမယ်ဆိုတာအရင်စဉ်းစားမယ်။နိုင်ငံသားဆိုတာကယူရိုပီယန်တွေကသူတို့ရဲ့စိတ်ထဲမှာ image အောက်သွားရင်ဘာပြောသလို promotion တွေဘလောက်ပေးပြီးအာတော့ကြမဟုတ်ကွာ။နော်ငါတို့ပေးတဲ့ပတ်ဆက်ကမလို့အပ်တဲ့နေရာကြီးသုံးပါပါဆိုတဲ့အတွေ့မျိုးဝင်ကြရင်ပြဿနာ
။မြန်မာနိုင်ငံကိုကဘာလက်ခီးတဲ့ဝင်ရောက်မှုဟာတစ်နှစ်ကို9သိန်းများသာရှိနေတယ်လို့စင်းစရာတွေရသိရပါတယ်မြန်မာနိုင်ငံမှာကဘာလက်ခီးတဲ့တောလာမှုအများဆုံးချိန်ကတော့အောက်တိုဘာလကနေမတ်လအထိဖြစ်ပါတယ်ခင်ဗျာ